This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16m 18.89MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25m 17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယိုအန်ယူဂျီဒေါရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝံပြီးစစ်အာဏာရှင်ဗီဒိုမှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဩဂုတ်လ5ရက်ဗီဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
Radio NUG တောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းနေဖြင့်မင်းတပ်မျိုးကိုအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုတ်လုတဲ့သတင်းကိုတင်ပြပေးပါမယ်ဩဂုတ်လ3ရက်နေ့နနက် 8:50 မိနစ်ဝန်းကျင်တွင်မင်းတပ်မျိုးကိုစစ်ကောင်စီမှလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုတ်လုသွားခဲ့ကြောင်းမင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှသတင်းထုတ်ပြန်ပါတယ်အစိုးရလေကြောင်းတိုက်ခိုက်မှုများတွင်ပြည်သူထိခိုက်ဒဏ်ရာရရှိမှုမရှိဘဲအစိုးရအဆောက်အဦနှလုံးခန့်နှင့်ပြည်သူနေအိမ်၈လုံးခန့်စုစုပေါင်းအဆောက်အဦ10လုံးခန့်ထိခိုက်ပျက်စီးမှုများရှိခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်မင်းလှ10ပေါင်းမှတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့မှထွက်ပြေးလာသူ2ဦးကိုဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီခရိုင်အုပ်ဖုမြို့နယ်ပဲခူးယုံမအတွင်းရှိမင်းလှ10ပေါင်းမှတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကနေထွက်ပြေးလာတဲ့တပ်သား2ဦးကိုဖမ်းဆီးရမိခဲ့တယ်လို့တာယာဝတီခရိုင်3802တပ်ရင်းတပ်ခွဲ9ကထုတ်ပြန်ထားပါတယ်ဇူလိုင်လ29ရက်မနက်8နာရီခန့်မှာ10ပေါင်းကနေထွက်ပြေးလာတဲ့စစ်ကောင်စီတပ်သားစောထူဖော်နဲ့တပ်သားစောဧကညောတို့2ဦးကို3802တပ်ရင်းတပ်ခွဲ9ကဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်ဖမ်းဆီးခံတပ်သားစောထူဖော်ဟာအုပ်ဖုမြို့နယ်ဇာတိဖြစ်ပြီးမတ်လ14ရက်နေ့ကတောင်သုံးလုံးရွာတက်မှာစစ်ကောင်စီတပ်ကပေါ်တာဆွဲခဲ့တာဖြစ်တယ်လို့သိရပါတယ်။အလားတူစောဧကညောဟာလည်းမင်းလာမြို့နယ်ဇာတိဖြစ်ပြီးမတ်လ28ရက်နေ့ကကိုင်းမြင့်ကြီးရွာမှာဝါးခုတ်နေရင်ပေါ်တာဆွဲခံခဲ့ရတာဖြစ်ပါတယ်။၎င်းတို့နှစ်ဦးဟာလဲကူးမြို့နယ်ရဲမွန်တပ်မြို့တင်နန်းကျောင်းမှာစစ်မှုထမ်းအပတ်စဉ်12တက်ရောက်ခဲ့ရပြီးရခိုင်ပြည်နယ်ကိုပို့ဖို့လိုင်မြို့နယ်ဘရင်နောင်စစ်ကြောရေးမှာလူစုနေစဉ်အခြားတပ်သားတစ်4ဦးနဲ့အတူထွက်ပြေးခဲ့ကြတာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီဖားကန့်တွင်အကြမ်းဖက်စစ်တပ်ပစ်ခတ်မှုကြောင့်ကလေးငယ်အပါအဝင်ပြည်သူ3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တွင်တိုက်ပွဲများဆက်လက်ပြင်းထန်နေပြီးဩဂုတ်လ4ရက်နံနက်ပိုင်းတွင်ဖားကန့်တပ်မကုန်းမှမြောက်ဖြူကျေးရွာအတွင်သို့လက်နက်ကြီးဖြင့်ပစ်ခတ်ခဲ့ရာအသက်5နှစ်အရွယ်ကလေးငယ်2ဦးနှင့်အသက်35နှစ်အရွယ်အမျိုးသား2ဦးသေဆုံးခဲ့ပြီး5ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းစစ်ရေးသတင်းများအရသိရပါသည်။ထို့အပြင်ရှလောခကျေးရွာအတွင်းသို့လက်နက်ကြီးဖြင့်ထပ်မံပစ်ခတ်ခဲ့ရာပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဩဂုတ်လ2ရက်မှစ၍အေးမြတာယာရက်ွက်ရှိရွှေညောင်မင်းကုန်းသို့စစ်ကောင်စီတပ်ဖွဲ့ကစစ်ကြောင်းထပ်မံထိုးလာရာဩဂုတ်လ4ရက်အထိလက်နက်ကြီး drone နှင့်လက်နက်များဖြင့်အပြန်အလှန်ပစ်ခတ်မှုပြင်းထန်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကျောင်းမဲမြို့တွင်စစ်ကောင်စီတပ်မှ jet fighter ဖြင့်ဘုံးထပ်မံလာရောက်ကျဲချတိုက်ခိုက်မှုကြောင့်အမျိုးသမီး3ဦးထိခိုက်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ4ရက်နေ့နနက်10:23မိနစ်အချိန်တွင်တအောင်းပြည်တပ်မဟာနှင့်နယ်မြေကြောင်မဲမြို့ရက်ကွက်6ရှိဇေတိဝင်းကျင်ကိုစစ်ကောင်စီတပ်မှ Jet Fighter ဖြင့်ပေါင်900ဘုံးတစ်လုံးလာရောက်ကျဲချတိုက်ခိုက်ခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါတယ်။ဘုံးကျရောက်ပောက်ကွဲမှုကြောင့်အ သက်29နှစ်အရွယ်ဒေါ်မီမီသွေးအသက်38နှစ်အရွယ်ဒေါ်မီမီရင်နှင့်အသက်60နှစ်အရွယ်ဒေါ်အေးဝင်းတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးဒေါ်ချောကိုပိုင်ထပ်တန်းကြောင်းစေကံတခံနေအိမ်3အိမ်နှင့်ကားတစ်စီးဘုံစထိမှန်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ကြောင်မဲမြို့တွင်ဇူလိုင်လ6ရက်နေ့မှဩဂုတ်လ3ရက်နေ့အထိလေကြောင်းဖြင့်8ကြိမ်တိတိဘုံများလာရောက်ကျဲချတိုက်ခိုက်မှုကြောင့်အမျိုးသား3ဦးသေဆုံးခဲ့ပြီးအမျိုးသမီး4ဦးနှင့်အမျိုးသား13ဦးထိခိုက်ဒဏ်ရာရရှိခဲ့ကာနေအိမ်42အိမ်စာတင်ကျောင်းတစ်ကျောင်းနှင့်ဘုံကြီးကျောင်းတစ်ကျောင်းလည်းဘုံစထိမှန်ပျက်စီးသွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးအနောက်ခံကောနဲ့ရှုံးရှီရွာတို့ကိုညပိုင်းမှာစစ်ကြောင်းထိုးပြီးပြည်သူ12ဦးအားဖမ်းဆီးသွားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းကံကောမြို့နယ်အနောက်ကံကောနဲ့ရှုံးရှီရွာတို့ကိုစစ်ကောင်စီတပ်ကညပိုင်းမှာစစ်ကြောင်းထိုးခဲ့ပြီးပြည်သူ12ဦးအားဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ရောအလင်းနှန်းကဖော်ပြထားပါတယ်။ဩဂုတ်လ3ရက်ည10နာရီချိန်မှာကံကောအခြေဆိုင်ခလာရ50တပ်ရင်းကကားနှစ်စီးဖြင့်လောင်ထောင်ဂိတ်ကိုရောက်ရှိလာပြီးထိုမှာတဆင့်ည12နာရီအချိန်မှာပြားရွာကိုဝင်ရောက်ခဲ့တယ်လို့သိရပါတယ်။ထို့နောက်၄ရက်နေ့မနက်3နာရီခန့်မှာရှောက်ပင်ရွာတွင်ကင်းချထားသောစစ်ကောင်စီတပ်ဖွဲ့နှင့်ပူးပေါင်းကာအနောက်ခံကောရွာနှင့်ရှုံးရှီရွာတို့ကိုစစ်ကြောင်းထိုးဝင်ရောက်လာပြီးပြည်သူ12ဦးကိုဖမ်းဆီးသွားခဲ့တယ်လို့ဆိုပါတယ်။ထို့နောက်မနက်6နာရီခွဲခန့်မှာစစ်ကြောင်း2ကြောင်းခွဲကရခင်အထိုင်ချနေထိုင်လျက်ရှိတဲ့ရှောက်ပင်ရွာနှင့်ဂံကောမြို့ခလာရ50ကိုတပ်ပြန်ဆုတ်သွားခဲ့ကာဖန်စီသွားတဲ့ထဲကမှမျိုးသမီးနှူးကို We Love Gango တရားထိတ်အရောက်မှာပြန်လွတ်ပေးခဲ့တယ်လို့သိရပါတယ်။ထို့အပြင်ထီးလင်းမျိုးဘော်ကစစ်ကောင်စီတပ်ဖွဲ့ကိုမနက်10:50မိနစ်ခန့်မှာစစ်ကောင်စီကရိတ်ခါခဲရန်တို့များကိုလေဒီများနဲ့လာချပေးခဲ့တယ်လို့ဆိုပါတယ်။မိုးရွာသည်ရိတ်ခါစုဆောင်းတဲ့ကာလမှာစစ်ကောင်စီတပ်ဖွဲ့ဝင်များအတွက်မိထီလာလီတက်ကတက်လာတဲ့ Y8 ထောက်ပို့လေယာဉ်တစ်စီးဖြင့်12ပတ်ပြန်ဝဲပြီးအထုပ်ပေါင်း36ထုပ်ချပေးခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမင်းလာမြို့နယ်တွင်ဖမ်းဆီးခံထားရသည့်လူငယ်18ဦးထွက်ပြေးလွတ်မြောက်တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းမင်းလာမြို့နယ်ရှိအုတ်ချုပ်ရည်ရုံးတွင်စစ်တပ်ကဖမ်းဆီးထားသည့်လူငယ်19ဦးအနက်18ဦးထွက်ပြေးလွတ်မြောက်သွားခဲ့ပြီးစစ်တပ်ကမြို့ရင်းလမ်းများကိုပိတ်ဆို့ကာဓာတ်ပုံများဖြင့်ရှာဖွေမှုများပြုလုပ်နေကြောင်းဒေသခံများထံမှသိရပါသည်။ဩဂုတ်လ2ရက်ညပိုင်းတွင်မင်းလာမြို့နယ်အတွင်းရှိကျေးရွာများမှဖမ်းဆီးခံထားရသည့်လူငယ်များသည်အုတ်ချုပ်ရည်ရုံးတွင်စစ်သားများမရှိသည့်အချိန်ကိုအခွင့်ကောင်းယူပြီးထွက်ပြေးခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။သို့သောထွက်ပြေးသူများထဲမှတဦးကိုစစ်တပ်ကပြန်လည်ဖမ်းဆီးနိုင်ခဲ့ပြီးကျန်ရှိသူ18ဦးမှလွတ်မြောက်နေဆဲဖြစ်တယ်လို့သိရပါတယ်။စစ်ကောင်စီစစ်တပ်သည်မင်းလာမြို့နယ်အတွင်းရှိကျေးရွာများတွင်နေ့စဉ်ပေါ်တာဆွဲဖမ်းဆီးမှုများပြုလုပ်နေပြီးလာစဉ်လူငယ်တရာခန့်ကိုစစ်မှုထမ်းရန်စုဆောင်းကလေ့ကျင့်ရေးတင်နန်းသို့ပို့ဆောင်နေတယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်နမ်ဆန်တီဘောဝဂုံမြို့နယ်တွင်တောင်ပြည်ရဲတပ်ဖွဲ့မှမူရစ်စေဝါရောင်းဝယ်သူအမျိုးသား9ဦးနှင့်သုံးဆွဲသူအမျိုးသား32ဦးဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။နမ်ဆန်မြို့နယ်တွင်ဇူလိုင်လ17ရက်နေ့အတွင်းတောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှရှောင်းတခင်စစ်ဆေးနေချိန်မူရစ်စေဝါရောင်းဝယ်သူဦးတန်းမင်းစောဦးဆောင်အေးနဲ့မူရစ်စေဝါသုံးဆွဲသူဦးစိုးမင်းသူဦးယောဟန်ကိုဖိုတိုကိုချစ်တာကိုမတ်တူဦးလွန်ဦးဆောင်လျူဦးအလွင်ကိုစိုးမင်းသူဦးအချက်ဦးအထက်ဦးအလိုဦးထွန်းကျော်ဦးထွန်းမင်းနိုင်တို့ထံဘိန်းဖြူဘူးသေးခုနှစ်ဘူးရမဆေးပြား85ပြားဆိုင်ကယ်တစ်စီးဖုန်တလုံးငွေသား23,200ကျပ်နှင့်အတူဖမ်းဆီးရမိခဲ့ကြောင်းတီအန်အန်လေးမှသတင်းထုတ်ပြန်ပါတယ်ထို့အပြင်ဇူလိုင်လ28ရက်နေ့ကလည်းမူရစ်စေဝါသုံးဆွဲသူဦးထွန်းမင်းသူဦးအောင်ဆန်းဦးတက်နိုင်ဦးဦးချမ်းသာဦးမောင်ကျော်တို့ထံမှမူရစ်စေဝါနှင့်ဆက်ဆက်သည့်ပစ္စည်းများဖုန်တလုံးငွေသား2000ကျပ်နှင့်အတူမြို့နယ်ရဲတပ်ဖွဲ့မှဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူတီဘောမြို့နယ်တွင်လည်းဇူလိုင်လနောက်ဆုံးပတ်တွင်တောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှရှောင်းတခင်စစ်ဆေးနေစဉ်မူရစ်စေဝါရောင်းဝယ်သူဦးအိုက်မောင်ဦးကျော်ဦးဆန်ပွားနှင့်ကိုပြည့်စုံတို့ထံမှစစ်ကြွဆေးပြားအထုပ်သေး6ထုပ်နှင့်ဆေးပြား109ပြားနှင့်အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။ထို့နောက်မူရစ်စေဝါသုံးဆွဲသူကိုဆန်ညွန့်ဦးအိုက်ပီဦးအိုက်ရန်ဦးအိုက်ဆိုင်အောင်တက်နိုင်ကိုမောင်မြင့်ကိုပန်းစိန်ကိုဇော်ဝင်းနဲ့ကိုအိုက်ချန်တို့ကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှဖမ်းဆီးရမိခဲ့တယ်လို့အသိပေးပါတယ်။ထို့အတူမိုးကုန်းမြို့နယ်တွင်လည်းဩဂုတ်လ1ရက်နေ့တွင်မြို့နယ်ရဲတပ်ဖွဲ့မှရှောင်းတခင်စစ်ဆေးမှုပြုလုပ်စဉ်မူရစ်စေဝါရောင်းဝယ်သူဒေါ်နဒီထံမှဘိန်းဖြူစက်ပြခွက်12ခွက်ရမဆေးပြား15ပြား ဖုန်တလုံးမူရစေဝါနှင့်ဆက်ဆက်သည့်ပစ္စည်းများနှင့်အတူဖမ်းဆီးရမိခဲ့သည့်အပြင်မူရစေဝါတုံးဆွဲသူဦးထွန်းမောင်ဦးဆန်ချောင်ဦးကျော်မျိုးအောင်တို့ကိုလည်းမြို့နယ်ရဲတပ်ဖွဲ့မှဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါမူရစေဝါရောင်းဝယ်သူများကိုပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF TNLA တပ်ဖွဲ့မှမူရစေဝါတိုက်ဖြတ်ရေးဥပဒေဖြင့်အရေးယူဆောင်ရွက်သွားမည်ဖြစ်ပြီးတုံးဆွဲသူများကိုအကျဉ်းစာရိတ်တပြုပြင်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းကောက်နှုတ်ချက်တွေကိုတော့Radio NUG သတင်းတောက်တာကီကာရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စေတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ NUG ဒုတိယဝန်ကြီးဦးကျော်နီစူမူထင်းချုံနေမြေမှာတိုင်းသာတော်လှန်ရေးခေါင်းဆောင်များနဲ့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရ NUG ရဲ့အလို့သမားဝန်ကြီးဌာနနဲ့ပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နီကစူမူထင်းချုံနေမြေတို့ရောက်ရှိလာပြီးတော့တိုင်းသာတော်လှန်ရေးအင်အားစုခေါင်းဆောင်များနဲ့လူထုတပိတ်ခေါင်းဆောင်များနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်း PVTV မှာဖော်ပြထားပါတယ်ဦးကျော်နီကတိုင်းသာတော်လှန်ရေးအင်အားစုခေါင်းဆောင်များနဲ့တွေ့ဆုံဆွေးနွေးမှုများမှာ NUG ရဲ့ပြည်ထောင်စုအစိုးရအဖြစ်ပုံမအားကောင်းရေးတိုင်းသာအင်အားစုများနဲ့ပုံမပူးပေါင်းဆောင်ရွက်ရေးအိန္ဒိချင်းနိုင်ငံများထံမှအတိအမှတ်ပြုမှုရရှိရေးနဲ့တော်လှန်ရေးအမြန်အောင်မြင်ရေးအတွက်အင်အားစုများစုစည်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ပြောကြားခဲ့ပြီးတော့၎င်းကအဖွဲ့အစည်းတိုင်းမှာဖိအားများရှိပေမဲ့လည်းယင်းဖိအားများကိုစနစ်တကျအတူတကွာဖြည့်ရှင်းနိုင်ရေးကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုထားပါသည်ဒါအပြင်မြေပြင်တပိတ်ကောင်းဆောင်များနဲ့တွေ့ဆုံရမှာတော်လှန်ရေးနဲ့အညီလူထုတည်ဆောက်ရေးလုပ်ငန်းများဆောင်ရွက်ရန်ဆွေးနွေးခဲ့တယ်လို့၎င်းကပြောကြားခဲ့ပါသည်။အကြမ်းဖက်စစ်ကောင်စီကိုလက်နက်နည်းဖြင့်တော်လှန်နေရပေမဲ့နိုင်ငံရေးနဲ့လူထုလှုပ်ရှားမှုများဆက်လက်လိုအပ်နေစေဖြစ်ပါသည်။ဤလုပ်ငန်းများကိုမြေတို့ပူးပေါင်းဆောင်ရွက်မည်ကိုဆွေးနွေးခဲ့သည်ဟု၎င်းကဖြည့်စွက်ပြောကြားထားပါသည်။ဒုတိယဝန်ကြီးဟာမြေပြင်မှာပြည်သူများနဲ့တွေ့ဆုံစဉ်ပြည်သူများကအန်ယူဂျီအပေါ်ယုံကြည်မှုအပြည့်ရှိကြောင်းနဲ့အစိုးရတရက်အနေဖြင့်စီမံခန့်ခွဲမှုများကိုတေးကြားစွာဆောင်ရွက်ရန်မျှော်လင့်ကြောင်းပြောကြားခဲ့တဲ့အပြင်အကြံဘတ်စစ်ကောင်စီရဲ့ဖိနှိပ်မှုများကိုပြည်သူများကမနိုင်မချင်းတောင်းခံနိုင်ပေမဲ့တော်လှန်ရေးဘက်တော်သားများရဲ့လူထုအပေါ်ဖိနှိပ်မှုနဲ့စီမံခန့်ခွဲမှုအမှားများကိုကြားရှိသီးခံနိုင်မည်မဟုတ်ကြောင်းပြည်သူများကသတိပေးခဲ့တယ်လို့၎င်းကထပ်လောင်းပြောကြားထားပါတယ်ခင်ဗျာဆက်လက်ပြီးတော့2025ခုနှစ်ဇူလိုင်လ31ရက်နေ့အထိအကြံဘတ်စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုနဲ့အကြံဘတ်လုံးရဲ့အချက်အလက်များထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇူလိုင်လ31ရက်နေ့အထိစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှု3192ကြိမ်အထိဖြစ်ပေါ်ခဲ့ပြီးတော့ရင်းတိုက်ခိုက်မှုများကြောင့်သေဆုံးသူပေါင်း3405ဦးရှိခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ထားပါသည်သေဆုံးသူများထဲမှာအသက်18နှစ်အောက်ကလေးငယ်902ဦးပါဝင်တဲ့အပြင်လေကြောင်းတိုက်ခိုက်မှုများကြောင့်စာတင်ကြောင်း294ကြောင်းဆေးရုံနဲ့စီကံ106ခုနဲ့ဘာသာရေးအဆောက်အအုံ483ခုပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူစစ်ကောင်စီစစ်တပ်ဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှု413ခုအထိကျူးလွန်ခဲ့ပြီးတော့ရင်းကြောင်တည်ဆုံသူ4389ဦးရှိခဲ့ကတည်ဆုံသူများထဲမှာအသက်18နှစ်အောက်ကလေးငယ်490ဦးနဲ့အမျိုးသမီး959ဦးပါဝင်နေတယ်လို့သိရပါတယ်။ဒါအပြင်စစ်တပ်ရဲ့အတင်းအဓမ္မစစ်သားစုဆောင်မှုဖြစ်စဉ်1569ကြိမ်ဖြစ်ပေါ်ခဲ့ပြီးတော့ရင်းကြောင်စုဆောင်ခံရသူ3429ဦးရှိခဲ့ကအများဆုံးစစ်သားစုဆောင်မှုများမှာမန္တလေးတိုင်းမှာဖြစ်ပေါ်ပြီးတော့ရခိုင်ပြည်နယ်ဟာဒုတိယအများဆုံးဖြစ်တယ်လို့အတည်ပြုထားပါတယ်ထို့အတူလူအခွင့်ရေးချိုးဖောက်မှု2198ခုအထိပြုလုပ်ခဲ့ပြီးတော့အများဆုံးမှာတရားလက်လွတ်တပ်ဖြတ်မှု extrajudicial killing 4914ခုဖြစ်ကစကိုင်းတိုင်းဟာလူအခွင့်ရေးချိုးဖောက်မှုအများဆုံးဖြစ်ပွားတဲ့ဒေသအဖြစ်မှတ်တမ်းတင်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့မြို့နယ်များမှာတာဝန်ထမ်းဆောင်နေကြတဲ့တရားသူကြီးများအနေဖြင့်တရားစီရင်ရေးလုပ်ငန်းများဆောင်ရွက်ရမှာဟန်ချက်ညီညီမှန်မှန်ကန်ကန်နဲ့ဆောင်ရွက်ပေးဖို့ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြို့နယ်များမှာတာဝန်ထမ်းဆောင်နေကြတဲ့တရားသူကြီးများအနေဖြင့်တရားစီရင်ရေးလုပ်ငန်းများဆောင်ရွက်ရမှာဟန်ချက်ညီညီမှန်မှန်ကန်ကန်နဲ့ဆောင်ရွက်ပေးကြဖို့ဩဂုတ်လ2ရက်နေ့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနဂျာကာလာတရားစီရင်ရေးဆိုင်ရာဦးစီးဌာနနဲ့မြို့နယ်တရားသူကြီးများတွေ့ဆုံဆွေးနွေးပွဲမှာတရားရေးဝန်ကြီးဌာနဂျာကာလာတရားစီရင်ရေးဆိုင်ရာဦးစီးဌာနညွန်ချိုင်းမှုချုပ်ဒေါ်မီပိုးကပြောကြားထားပါသည်လက်ရှိကာလနိုင်ငံရေးအခြေအနေအရပြိုင်ဆိုင်မှုအရှိန်အဟုန်မြင့်မားနေတဲ့အချိန်မှာမြို့နယ်များမှာတာဝန်ထမ်းဆောင်နေကြတဲ့တရားသူကြီးများအနေဖြင့်တရားစီရင်ရေးလုပ်ငန်းများဆောင်ရွက်ရမှာဟန်ချက်ညီညီဖြင့်တရားစီရင်ရေးဆိုင်ရာကျင့်ဝတ်စံနှုန်းများနဲ့အညီ မှန်မှန်ကန်ကန်နဲ့ဆောင်ရွက်ပေးဖို့လိုကြောင်းခန့်အပ်ထားတဲ့တရားရုံးစည်ရေးဝန်ထမ်းများအားတင့်တော်သလိုရွေးချယ်ပြီးတော့တာဝန်ပေးအပ်ရန်လိုကြောင်းနဲ့စည်ရေးဝန်ထမ်းများအပေါ်လမ်းညွန်ကြီးကြပ်ကဆောင်ရွက်သွားကြစီလိုကြောင်းတရားရုံးရဲ့ငွေကြေးဆိုင်ရာကိစ္စရပ်များမှာဘီလီရဲ့လုပ်ငန်းတာဝန်ဟာလုံးစွာအရေးကြီးကြောင်းနဲ့ဒဏ်ငွေတတိကံအငွေများနဲ့ပတ်သက်ပြီးတော့လေစီမင်းစီကံလမ်းညွန်ချက်များနဲ့အညီစနစ်တကျဆောင်ရွက်ထားရှိစေလိုကြောင်းအချုပ်တရားခံများပါတဲ့အမှုများမှလည်းတရားခံချုပ်ရက်များအားစနစ်တကျစီစစ်ကချုပ်ရက်များထုတ်နှုတ်ခံစား권ပြုပေးနိုင်ရဲ့အတွက်ဂရုပြုဆောင်ရွက်သွားကြစေလိုကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီနောက်မြို့နယ်တရားသူကြီးများမှမေးမြန်းလာတဲ့မေးခွန်းများအားဦးစီးဌာနမှညွှန်ကြားမှုချုပ်ဒေါ်မီပူပြည်မှုနဲ့တရားမဌာနညွှန်ကြားမှုဦးကျော်စုဥပဒေလုံထုံးလုံနီးဌာနညွှန်ကြားမှုဦးအောင်အောင်ရုံးဖွဲ့မှုဒေါ်ရွှေနွေရိုးတို့မှအတီးတီးပြန်လည်ဖြည့်ချပေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့ CDM များအတွက်အသေးစားစီးပွားရေးမတည်မှုအစီအစဉ်အောင်မြင်တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့ CDM ထောက်ပံ့မှုမှာအသေးစားစီးပွားရေးမတည်မှုအစီအစဉ်မှာ CDM တက်ဦးရဲ့ဘဲမွေးမြူရေးလုပ်ငန်းအောင်မြင်လာပြီးတော့တရက်လင်ဘဲဥအလုံး60ထွက်ရှိခဲ့ကြောင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမက CDM စတင်လှုပ်စင်တုန်းကအခက်အခဲအများကြီးတွေ့ခဲ့ရပါတယ်။အာနာရှင်ရဲ့လက်အောက်မှာအလုံးမလုံးချင်းတဲ့အတွက်ကြောင့်ပြည်သူဘက်ကရက်တီခဲ့တာပါ။ CDM လှုပ်လိုက်တဲ့အတွက်ကြောင့်လာစာဝင်ငွေမရတော့တဲ့အတွက်အခက်အခဲတွေနဲ့အများကြီးကြုံတွေ့ခဲ့ရပါတယ်။အဲ့ဒီမှာဝန်ကြီးဌာနရဲ့တပိုင်းတနိုင်စီးပွားရေးထောက်ပံ့မှုနဲ့အခုဆိုရင်ဘဲမွေးမြူရေးလုပ်ငန်းကြောင့်မိသားစုစာဝန်နေရေးအတွက်လည်းအဆင်ပြေလာခဲ့တယ်လို့အပေါ်ဝင်ငွေတွေလည်းစုဆောင်းလာနိုင်ပါပြီ။မကြခင်တော်လိုင်းအောင်မြင်တဲ့အချိန်မှာပြည်သူအစိုးရထံမှကျမပြန်လည်ပြီးတော့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဒီချိန်ကာလမှာလည်းစိတ်တက်မကြပဲနဲ့စီးပွားရေးကိုအောင်မြင်အောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ CDM တအူးကလည်းပြောကြားထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာကျွမ်းပါပြုလုပ်တဲ့19ချိန်မြောက်ကရင်ရိုးရာချီပြူဖွဲ့မင်္ဂလာပွဲတော်ကို KNU တွဲဖက်အထွေထွေအထွန်းရေးမှူးနှင့်တက်ရောက်ဂုံပြုချီးမြှင့်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အခုလ3ရက်နေ့မှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောင်မြို့နယ်မဲပရက်ကွက်ရှစ်မှာရှိတဲ့ချီတော်ရာတင်းမောဦးစိတ်တောရကျောင်းမှာကျင်းပပြုလုပ်တဲ့19ချိန်မြောက်ကရင်ရိုးရာချီပြူဖွဲ့မင်္ဂလာပွဲတော်ကို KNU ကရင်အမျိုးသားစည်းရုံးတွဲဖက်အထွေထွေအထွန်းရေးမှူးနှင့်ဗဒူစောလာထုံးမှတက်ရောက်ဂုံပြုချီးမြှင့်ခဲ့ကြောင်း KNU ဘဝမှတင်ထုတ်ပြန်ထားပါသည်။ထိုင်းမြန်မာနယ်စပ်မဲဆောင်မြို့နယ်မှာမဲပရှစ်ရက်ကွက်မှာရှိတဲ့ချီတော်ရာတင်မောဦးစိတ်တောရကျောင်းဆရာတော်ဘဒန္တာကေတဝဖူကျော်မူကလော်နဲ့ရွှေပြောင်းပညာရေးလှုပ်သားများရက်ကွက်ဒေသခံယမိရက်ဖဒေသခံလူကြီးများတို့ဖြင့်ဖွဲ့စည်းထားတဲ့ပွဲတော်ကျင်းပရေးကော်မတီများတို့မှနှစ်စဉ်ကျင်းပပြုလုပ်ခဲ့ရမှာအခုနှစ်ဆိုရင်19ချိန်မြောက်ရှိခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါရီကရင်ရိုးရာချီပြူဖွဲ့မင်္ဂလာပွဲတော်ကိုထိုင်းမြန်မာနယ်စပ်ဒေသတစ်ဝိုက်မှာရှိတဲ့ကရင်အမျိုးသားများအပြင်ဗန်ကောက်ချင်းမိုင်နဲ့ကရင်ပြည်နယ်အတွင်းမှာရှိတဲ့ကရင်အမျိုးသားတို့တက်ရောက်ဂုဏ်ပြုကြပြီးတော့ဝေးကွာနေကြတဲ့မိသားစုများပြန်လည်စုဆုံတွေ့ဆုံကြခြင်းမိတ်ဆွေရောင်းရင်းတငယ်ချင်းများပြန်လည်တွေ့ဆုံကြခြင်းနဲ့အတူမိမိတို့ရဲ့ဖြတ်သန်းနေရတဲ့အခက်အခဲအခြေအနေများတို့ကိုတဦးကိုတဦးအသိပေးဝေငှခြင်းမိဘဘိုးဘွားဆရာသမားများခေါင်းဆောင်ကြီးများတို့ရဲ့တုံတင်ဆုံးမဩဝါဒစကားများတို့ကိုလည်းနာခံရယူပြီးဘေးရန်ဘေးရကင်းဝေးခြင်းစိတ်ချမ်းသာခြင်းနဲ့ကိုယ်ဤချမ်းသာခြင်းစတဲ့စုတော်မြတ်တာပူတာချက်များတို့ကိုရယူခဲ့ကြတယ်လို့သိရပါတယ်။ချီပြူဘွဲ့မင်္ဂလာပွဲတော်ကိုအနေနဲ့အရရမှရှိတဲ့ကရင်အမျိုးသားများတို့မှစုစုစည်းစည်းညီညီညာညာစီးလုံးညီညွတ်စွာဖြင့်ရောက်ရှိလာကြပြီးတော့စီကားတိုက်မြိုက်စွာကျင်းပပြုလုပ်တဲ့အတွက်ကြောင့်ဝမ်းသာကြည်နူးရပါကြောင်းကရင်အမျိုးသားတို့ရဲ့ရိုးရာတလေးကိုထိမ့်သိမ့်မြင့်တင်ဆောင်ရွက်ပေးကြတဲ့အတွက်အထူးကျေးဇူးတင်ရှိကြောင်းမိမိတို့ရဲ့ချစ်ချင်းမြတ်တာစီးလုံးညီညွတ်မှုတို့ကိုပြသစေလိုကြောင်းနောက်နှစ်များတို့မှလည်းယခုလိုစီးစီးလုံးလုံးညီညီညွတ်ညွတ်ဖြစ်ဆက်လက်ပြီးတော့ဖော်ထုတ်ကျင်းပစီလိုကြောင်းဖရိုဆောလာထွန်းကတိုက်တွန်းအားပေးဂုဏ်ပြုပြောကြားခဲ့ပါတယ်19ချိန်မြောက်ကရင်ရိုးရာချီပြူဘွဲ့မင်္ဂလာပွဲတော်ကိုမဲဆောက်မြို့ပိုင်းနိုင်အန်းဖုံးနဲ့မဲပကြီးနဲ့အုပ်စုမှုကာမနန်းရက်ကွက်မှုဖူးရိုင်ဖူးချွေများတို့ကလည်းတက်ရောက်ဂုဏ်ပြုခဲ့ကြပြီးတော့ကရင်ပြည်နယ်မှာရှိတဲ့ကရင်အနုပညာဒေသရှင်များထိုင်းမြန်မာနယ်စပ်မှာရှိတဲ့အနုပညာမောင်နှမများတို့မှစီးလုံးညီညွတ်စွာဖြင့်တက်ရောက်တည်ဆူဂုဏ်ပြုခဲ့ကြတယ်လို့အသိပေးထားပါတယ်ခင်ဗျာဆလပီတိန်နီခရိုင်အတွင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစစ်ဆေးရေးဂိတ်6ခုဖွင့်လှစ်ထားပြီးတော့24နာရီ ကုံစီစည်းစင်းနေတဲ့တရင်ကိုတင်ပြပေးပါမယ်။ MNDAA ကထိန်းချုပ်ထားတဲ့တိုင်းနီခရိုင်အတွင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်မှာစစ်စေးရေးဂိတ်6ခုဖွင့်လှစ်ထားပြီးတော့24နာရီကုံစီစည်းစင်းဝင်ထွက်သွားလာခွင့်ပြုထားကြောင်း MNDAA ကထုတ်ပြန်ထားပါသည်။တရုတ်ယူနန်မြန်မာကုန်သွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့တိုင်းနီခရိုင်ဟာအရေးပါတဲ့ဖြံပြွေးစင်တာတစ်ခုဖြစ်တဲ့အပြင်အဓိကကုံစီဝင်ထွက်ရာနယ်စပ်2ခုဖြစ်တဲ့မူဆေနဲ့ချင်းရွှေတော်တို့ကိုဆက်သွယ်ပေးထားတယ်လို့ဆိုထားပါသည်။ဒါကြောင့်ခရိုင်အတွင်းကုံသွေးဤလမ်းကြောင်းချောမွေးစွာဆက်သွေးနိုင်ရန်တေချာစီခြင်းကုံစီများဘီကင်းလုံးကျုံမှုကိုစစ်ဆီးခြင်းအပြင်ဥပဒေနှင့်အညီလန်ဒရာအခချင်းငွေများကောက်ကန်ကလမ်းပန်းဆက်သွေးဤအဆောက်အုံများကိုထိမ့်သိမ့်နိုင်ရန်စစ်ဆီးရေးကိန်းများစွာဖွင့်လှစ်ဆောင်ရွက်နေတယ်လို့သိရပါတယ်။လက်ရှိမှာဒိန်းနီခရိုင်မှတဆင့်စဘာပေမျိုးစုံစတဲ့စိုက်ပျိုးရေးထုတ်ကုန်များတရိတ်ဆန်အနေငယ်တေဆောင်တဲ့ရင်းများလားစင်ထောင်ထဲချီရှိနေပြီးတော့တရုတ်နိုင်ငံမှာတင်သွင်းလာတဲ့နေစဉ်သုံးကုန်စီများစောက်လုပ်ရည်သုံးပစ္စည်းများနဲ့ဟင်းသီးဟင်းရွက်တစ်သီးဝလံများကိုတေဆောင်နေတဲ့ရင်းများလည်းလားစင်အကြိမ်200မှ300အတွင်းဝင်ရောက်နေတယ်လို့ဆိုပါတယ်။ဒိန်းနီခရိုင်ဟာမူဆေနဲ့ချင်းရွှေဟော်နေဆက်နှစ်ခုကိုဆက်သွေးထားတဲ့တဘာဝပထဝီဝင်အာသာချက်ကြောင့်အဓိကကုန်စီပို့ဆောင်ရေးစုံမှတ်အဖြစ်ပို၍ထင်ရှားလာမယ်လို့ယုံကြည်ကြောင်းယူနန်မြန်မာစီးပွားရေးလမ်းကြောင်းရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးအတွက်မရေတွက်နိုင်တဲ့အင်အားများကိုထည့်သွင်းပေးနေပြီးတော့နယ်စပ်ကုန်သွယ်ရေးစီးပွားရေးဆောင်ရဲ့အသက်သွေးကြောတစ်ခုဖြစ်လာမယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့လိုင်ဇာဒေတာမှရေကြီးရေရှမ်းမှုကြောင့်ဆစ်ရှောင်းစခန်းများမှနေအိမ်များပျက်စီးဆုံးရှုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ရဲ့ဌာနချုပ်ရှိရာလိုင်ဇာမျိုးအနီးမြန်မာတရုတ်နယ်စပ်တစ်လျှောက်မှာဩဂုတ်လ3ရက်နေ့ညကနေစတင်ကရေကြီးရေရှမ်းမှုများဖြစ်ပေါ်နေပြီးတော့ဆစ်ရှောင်းစခန်းများမှရှိတဲ့နေအိမ်များပျက်စီးမှုများရှိနေကြောင်းဒေတာကန်တဲ့ရင်ရင်းမြစ်များထံမှသိရပါတယ်။ယခုဒီချိန်မှာရေကြီးမှုအလွန်ပြင်းထန်ပြီးတော့နေအိမ်အချို့ရေစီးနဲ့မျောပါသွားတယ်လို့သိရပါတယ်။ကျေးရန်ချောင်းအနီးမှာရှိတဲ့ဆစ်ဆောင်စခန်းများအပါအဝင်စွမှုအောင်ဂျားထူကောင်ဂျီရန်ဖွန်လွန်ရန်နဲ့မုံဆိုင်ရန်ဆစ်ဆောင်စခန်းများမှာရှိတဲ့နေအိမ်အချို့ရေနှင်းမြုပ်ကပျက်စီးမှုများဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။လက်ရှိမှာနေရာအချို့မှာရေများပြန်လည်ကျဆင်းနေပေမဲ့လည်းရွာအတွင်းသင်းနှုံးများဖြင့်ဖုံးလွှမ်းနေပြီးတော့ဂျီရန်ဆေးရုံအနီးတစ်ဝိုက်မှာထိခိုက်မှုအများဆုံးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ဒေါ်လာ4000ဖြင့်တဘုံပြူစာအုပ်လေးလံပြိုင်ပွဲအားစာအုပ်အမှတ် 01109 မှလေးလံအောင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တဘုံပြူကဗျာများစုစည်းမှုကဗျာစာအုပ်လေးလံပြိုင်ပွဲကိုကဗျာစာအုပ်အမှတ်စဉ်နံပါတ် 01109 ပိုင်ရှင် Mr. MHZPT မှနောက်ဆုံးလေးလံစည်းအဖြစ်ဒေါ်လာ4000မြန်မာငွေ 3,800 ခန်းဖြင့်နောက်ဆုံးလေးလံစည်းပေးကအောင်မြင်စွာဝယ်ယူခဲ့ကြောင်းတဲ့ရင်ရရှိပါသည်။တဘုံပြူကဗျာများစုစည်းမှုကဗျာစာအုပ်လေးလံပြိုင်ပွဲကို2025ခုနှစ်ဩဂုတ်လ4ရက်နေ့မှာအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့သိရပါတယ်။ကဗျာစာအုပ်ရောင်းချမှုနဲ့လေးလံပွဲများမှရရှိတဲ့ငွေကြေးများကို2021ခုနှစ်ဖေဖော်ဝါရီလမှစတင်ကစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ထိခိုက်ဒဏ်ရာရခဲ့တဲ့ဒေါ်လန်ရေးစစ်သည်များအတွက်ထောက်ခံကူညီသွားမယ်လို့သိရပါတယ်။လေးလံပွဲမှာရရှိတဲ့ငွေကြေးနဲ့စာအုပ်ရောင်းချမှုများအရာအကြမ်းဖျင်းတွက်ချက်မှုအရာမြန်မာငွေ 3,500 ခန်းကိုဒေါ်လန်ရေးသမားများအတွက်ကူညီထောက်ခံပေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီခါရှဲနဲ့ဗရဲဖူတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီတွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပို့ပို့တင်ဆက်ထားတဲ့အကြမ်းဖက်စစ်တပ်ခေများမတရားငွေကြေးတောင်းခံသောကြောင့်ကုန်ကားမောင်းနှင်သူများအခက်အခဲဖြစ်လာဆိုတဲ့စိုက်ပျိုးစည်းပွားတောင်သူစကားတံကန်တော့ကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
။ Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားတံအစီအစဉ်ကိုနားဆင်ကြမှာပါ။ကုန်တရားလမ်းကြောင်းတလျှောက်ရှိအကျန်းဖက်စစ်တပ်ကင်များမတရားငွေကြေးတောက်ခတ်သောကြောင့်ကုန်ကားမောင်းနေသူအများအခက်အခဲဖြစ်လာသလိုစားသုံးသူတွေလည်းကုန်စည်းနှုန်းတွေကြီးမြင့်လာပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်။အကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တနိုင်ငံလုံးကိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်နိုင်ငံတော်ဝန်ကုံစီစစ်စစ်မှုတွေဟာပိုပြီးခက်ခဲလာသလိုကုန်ကြစရိတ်တွေလည်းပိုပြီးများပြားလာတာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပေါ်ဒေသနဲ့မြေပြန့်ဒေသအစင်းကကျွတ်တက်ဆုံးကိမှာကုန်စင်ကားအများပြားတန်းစီနေရပြီးတရားဝင်ငွေကြေးပေးဆောင်နေရတဲ့အခြေအနေကိုကုန်စီပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်သူတဦးကအခုလိုပြောပါတယ်
။မဝေးကျွန်တော်အောင်မဲ့အသွားပြန်အသွားလည်းဝေးပါမယ်အပြန်လည်းဝေးနေဆိုရင်6000ကို6000ခုနော်9000ခုနော်စာဆိုရင်ဒါပေမဲ့ကျွန်တော်လည်းမျိုးစာရပါပြီပုံပါဒါပြီးရတယ်မဆိုင်ကျွန်တော်စာဆိုရင်ပြီးရအောင်ကျွန်တော်စာဆိုရင်1000ပဲပြီးရတယ်နှမ်းလို့ပါလို့ပဲ့လို့
တင်းနံပို့ကုန်လုပ်ငန်းတွေမှာစံပယ်ပြောင်းထက်ကုန်စည်တင်းနံတွေမှာကုန်ကြမ်းစည်းတွေမြင့်တက်လာတယ်လို့စစ်ဆေးရေးဂိတ်တွေမှာအချိန်ကြာမြင့်စွာတန်းစီရတာတွေကြောင့်လည်းပျက်စီးဆုံးရှုံးရတာတွေလည်းရှိနေပါတယ်။ဒါ့အပြင်ဂိတ်တွေမှာတရားမဝင်ငွေကြေးပေးဆောင်ရတာတွေရှိတယ်လို့နနက်သီးတောင်းယူရတာတွေလည်းရှိနေပါတယ်။ဒီအခြေအနေကိုတီပေါ်မြို့နယ်မှာနနက်သီးတင်ပို့သူတို့ကအခုလိုပြောပါဗျာ။ဒီဂ
ိတ်ပြေးအောင်တစ်လုံးပေါ့တစ်လုံးပဲပေါ့လုံးတစ်ခါရက်တချို့ရက်ပြည်ဘူး2,300ပြောတာဒီမန်းလေးညောင်အဲပြီးရတော့7,000တသိန်းလောက်ပို့
ကိုဗစ် -19 ကပ်ရောဂါကြောင့်တနိုင်ငံလုံးစီးပွားရေးကျဆင်းလာပြီးတဲ့နောက် 2021 ခုနှစ် February လမှာအကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတန်းပြည်စီးပွားရေးဟာအဖက်ဖက်ကခြေနေလာတာဖြစ်ပါတယ်ဒီအခြေအနေကိုကမ္ဘာ့ဘဏ်ကလည်းသုံးသပ်တွေ့ရှိထားပေမဲ့နိုင်ငံသားအများစုမိခိုနေကြတဲ့အခြေခံကြတယ်တီးနှံစိုက်ပျိုးရေးလုပ်ငန်းမှာလည်းစိုက်ပျိုးစိတ်အရင်းကြီးတွေကြီးမာပြီးတီးနှံစီကမတည်ငြိမ်ပေမဲ့ဘူးလေးရဖျုံစင်ဆိုသလိုတီးနှံပို့ဆောင်ရေးလုပ်ငန်းတွေမှာလည်းအကြမ်းဖက်စစ်တပ်ကတရားမဝင်ငွေကြေးတောင်းခံတာတွေပြုလုပ်နေတာဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်
Radio NUG မှဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လန်ရေးတီဂီတာအစီအစဉ်မှာနေလုံးရေးသားထားပြီးမုတ်ဆူတောင်ပိုင်းတီးဆူထားတဲ့ရရင်လိုင်းဆိုတဲ့တော်လန်ရေးတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
Bye.
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလာပါရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့တင်အချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်